American တရားစုမှာ COVID-19 ကာဝယ်ဆေးထိုးပြီးတဲ့နိုင်ငံသား1.9%တန်းရှိလာပေမဲ့နောက်ထပ်92%အရေးအတွက်တိုးလာနေတဲ့အတွက် Coronavirus ကရောဂါတိုက်ဖျက်ရေးမှာဒီအချိန်ဟာအတင်းဆုံးမခံတဲ့အချိန်ဖြစ်တယ်လို့ထိပ်တန်း American ကူးစက်ရောဂါပညာရှင်ဒေါက်တာ Anthony Fauci ကတင်းငွေနေမှာပြောပါတယ်။ဆောင်းရာသီအားလပ်ရဲ့အကင်းစုဝေးမှုတွေမလုပ်ဖို့ကျန်းမာရေးတာဝန်ခံတွေပြင်းပြင်းထန်ထန်သတိပေးပြောနေတာကိုမလိုက်နာပဲဆွေမျိုးပေါင်းတဲ့တွင်နဲ့တွေ့ဆုံဖို့ခီးထွက်နေတဲ့အမေရိကန်နိုင်ငံသား85သန်းလောက်ရှိနေတဲ့အတွက်နိုင်ငံတွင်းရောဂါကူးစက်မှုတိုးလာမှာကိုစိုးရိမ်နေကြတာပါ။ဒေါက်တာဖောက်ချီကအမေရိကန်နိုင်ငံသားတွေကာဝယ်ဆေးထိုးကြဖို့လည်းတိုက်တွန်းနေပါတယ်။လာမယ့်လတွေအတွင်းအမေရိကန်209သန်းတွေက85ကနေ80ရာခိုင်နှုန်းလောက်ထိကာဝယ်ဆေးထိုးပြီးသားဖြစ်မယ်လို့ဒေါက်တာဖောက်ချီကခန့်မှန်းထားပြီးဒါကနိုင်ငံတွင်းဒီကာရောဂါအဆုံးသတ်ရေးအတွက်ကိုယ်ခံအားရသူလုံလုံလောက်လောက်ရှိလာမယ့်အနေအထားဖြစ်နိုင်တယ်လို့လည်းပြောပါတယ်။ဒါမဲ့နွေရည်ကုန်ကန်ပြီးအောက်ဂုလာလောက်ဆိုအမေရိကန်နိုင်ငံတလွှာကာဝယ်ဆေးထိုးပြီးသူအတော်များများရှိလာနိုင်တဲ့အတွက်အဲ့ဒီအချိန်လောက်ဆိုငကုပ်ပုံစံမျိုးလောက်အခြေအနေထိပြန်ရနိုင်ခြင်းရှိတယ်လို့လည်းဒေါက်တာဖောက်ချီကတက်ဆပါတယ်။အမေရိကန်နိုင်ငံမှာ COVID-19 အကူးစက်ခံသူ19သန်းလောက်ရှိပြီးသေဆုံးသူက 3.3 သန်းကျော်ရှိနေပါတယ်။